NLD ဦးဆောင်တဲ့အစိုးရအုပ်ချုပ်မှုတက်တန်းဟာဒီသတင်းပတ်တင်းမှာတော့ရက်တရာပြေးသွားပါပြီ။ရက်တရာကာလအတွင်း NLD အစိုးရအပေါ်လူလူထောက်ခံမှုခိုင်ခိုင်မာမာရှိနေစေဖြစ်ပေမဲ့နိုင်ငံရေးစီးပွားရေးပိုင်းဆောင်ရွက်ရာမှာတော့အားရစရာတိတ်မတွေ့ရသေးဘူးလို့မြန်မာရေးလိလာတုံသက်သူဦးအောင်သူငင်းကပြီးခဲ့တဲ့ဦးသိန်းစိန်အစိုးရရက်တရာကာလနဲ့နှိုင်းယှဉ်တုံသက်ပြပါတယ်။မြန်မာရေးလိလာတုံသက်သူဦးအောင်သူငင်းကို VOA ရန်ကုန်ရုံးမှမမြင့်မြခင်ကတွေ့ဆုံမေးမြန်းထားတာပါ။
ဒီ NLD အစိုးရတည်ဆောက်တင်တာဝန်ယူလာတာကဒီရက်တရကျော်လာပြီပေါ့နော်အဲ့ဒီဆိုတော့ဒီကာလအတွင်းမှာဒီ NLD အစိုးရတည်ရဲ့ရက်တရကာလအတွင်းဒီကနဦးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ CIA အမြင်ပေါ့ပထမဆုံးပြောပြပေးပါဦး
ဆိုတော့ပြောမယ်ဆိုတော့ဟိုတလောကပဲကျွန်တော်ဒီစာဆောင်ပါလေးတစ်ခုကျွန်တော်ရေးပါတယ်ဆိုတော့အဲ့တော့အစိုးရတည်တက်တက်ချင်းမှာပဲနိုင်ငံရေးအကျဉ်းသားမရှိရဘူးဆိုပြီးတော့ဒီကျွန်တော်တို့နိုင်ငံတော်အတိုင်းအမြံဒေါအောင်ဆန်းစုကြည်ပြောပါတယ်ဆိုတော့ဒါကျွန်တော်တို့ကြိုဆိုရမယ့်ကိစ္စနောက်တစ်ခုကကျတော့ဒီအစိုးရပြည့်တက်လာပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးကျင်းသားပြန်လွှတ်ပေးပါတယ်83လောက်ပြန်လွှတ်ပေးတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ AAPP ခေါ်တဲ့ဒီအကျဉ်းသားတွေကိုကိစ္စစောင့်ကြည့်တဲ့အဖွဲ့ရှိပါတယ်ဆိုတော့သူတို့ရဲ့သတင်းတွေရဆိုရင်ကျွန်တော်တို့အခုက60နဲ့လူ60ကျော်လောက်ကနိုင်ငံရေးကျင်းသားတွေပေါ့နော်ထောင်ထဲရှိတုံးနောက်တစ်ခါကျတော့160ကျော်လောက်ကအမှုရင်ဆိုင်နေရတော့ပေါ့ဆိုတော့ဒါတွေကဟိုဆက်လုပ်ရမယ့်ကိစ္စတွေလို့ကျွန်တော်မြင်တာပေါ့နော်ဆိုတော့နောက်တစ်ခုကကျတော့အရေးကြီးတာကျွန်တော်ထင်တာကလူ့အခွင့်အရေးကော်မရှင်ဆိုတော့အခုချိန်ကြီးကလူခွင့်ရေးကော်မရှင်ကိုအစ်စ်ပြန်ဖွဲ့စည်းရမှရှိသေးတယ်
။ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်ကဒီရက်တရာကာလအတွင်းဆိုအချို့ပြည်သူတွေအနေနဲ့လည်းသိအားမရတာရှိရပေါ့။အဲ့တော့ဒီပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်ဒီရက်တရာကာလနဲ့အခုလက်ရှိဒီ NLD အစိုးရတက်လက်ထက်ဒီရက်တရာကာလအတွင်းနိုင်ရှင်ကြည့်မယ်ဆိုရင်ကိုဆရာအနေနဲ့ဘယ်လိုများသုံးသပ်လို့ရမလဲ
။လူမှုစီးပွားကဏ္ဍမှာဆိုရင်ဒီဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာပေါ့နော်။ဆိုတော့ဆင်းရဲမှုလျှော့ချရေးဆိုတဲ့ကိစ္စကိုဒါကျွန်တော်တို့နိုင်ငံတော်အစဉ်အစည်းအဝေးခေါ်တယ်ပြီးရနောက်ပိုင်းမှာဒါတွေဆက်ပြီးတော့အကောင့်တွေပေါ်တာတွေရှိတာပေါ့နော်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ FESR လို့ခေါ်တဲ့ဒီ Framework for Economic and Social Reform စီးပွားရေးနဲ့လူမှုရေးပြည်ရင်ပြောင်းလဲမှုအခြေခံမှုပေါ့ဆိုတော့ဒါတွေထွက်လာတယ်ထွက်လာတော့အခုအစိုးရအသင်းမှာကျွန်တော်တို့ကညှော်လင့်တယ်ဒါတွေတွေ့ရမလားပေါ့နော်ဆိုတော့အခုချိန်ကြီးကျွန်တော်တို့မတွေ့ရသေးဘူးဆိုတော့ဒါကိုအားမရဘူးပြောတာ
ပါဟုတ်ကဲ့ဟိုအားတာချက်အပိုင်းကဘာရှိမလဲဆရာ
ဆိုတော့အားတာချက်အပိုင်းကတော့ဒီလောက်ဘာခေါမလဲအစိုးရပြည့်အနေနဲ့ပေါ့နော်ဆိုတော့လူလူထောက်ခံမှုကအခုချိန်ကြီးကဟိုရက်တရာကျော်သွားတဲ့အထိမကြပါဘူးရှိတုံးပါပဲဆိုတော့ပြည်သူလူထုကမျှော်လင့်ချက်တွေအများကြီးရှိရယ်ဆိုတော့မျှော်လင့်ချက်အများကြီးရှိတဲ့ပုံမှာလည်းအစိုးရဘက်ကဘာခေါမလဲဟိုပို့တောင်းဝန်ရှိရယ်ပေါ့နော်ဆိုတော့လုပ်ဖို့ဟိုဒီမျှော်လင့်ဟိုဝန်ဆောင်မှုပို့ပေးဖို့တောင်းဝန်ရှိတယ်လို့ထင်ပါတယ်
နောက်ခုသိကြတာကဒီအစိုးရတည်ရက်တရာကာလအတွင်းဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဘလောက်ထိလုံနိုင်လဲပေါ့နော်ဒီလက်ရှိမှာကဒီကမ္ဘာဗန်ကလည်းဒီ GDP rate ဟိကျနေတယ်လို့ခန့်မှန်းထားတာရှိရောလေဒီရက်တရာကာလအတွင်းအစိုးရရဲ့ဒီစီးပွားရေးနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေကဘလောက်တိုင်းတာထိအားရဖို့ကောင်းလဲ
ဟုတ်ကဲ့ဆိုတော့အဲ့တော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့စီးပွားရေးကအများကြီးကြောင်းလို့မလွယ်ဘူးပေါ့နော်နောက်တစ်ခါအမိန်ပေးပြီးကြောင်းလို့လည်းမရပါဘူးဆိုတော့အဲ့တော့ကျွန်တော်တို့မြင်နေတာကစီးပွားရေးမူဝါဒဘယ်လိုသွားမလဲပေါ့ဆိုတော့ဒါကိုမြင်ရပါတယ်ဆိုတော့အခုချိန်ကြီးကဒီအစိုးရရဲ့စီးပွားရေးမူဝါဒထွက်လာတာမတွေ့သေးဘူးဆိုတော့အဲ့တော့ကျွန်တော်နှိုင်းရှင်ပြောရရင်ဖိလစ်ပိုင်နိုင်ငံမှာပေါ့နော်ဆိုတော့သမရဒူတာတေးချန်သစ္စာချိန်လိုက်ဇွန်လ30ရက်မှာချိန်လိုက်ကျွန်တော်တို့က2လနောက်ကြာဆိုတော့အဲ့တော့ဒါပေမဲ့အခုဒူတာတေးရဲ့စီးပွားရေးပလန်ပေါ့နော်အစီအစဉ်10ခုဆိုတော့ဒါမျိုးတွေထွက်တာတွေရှိပါတယ်ဆိုတော့ကျွန်တော်တို့ဒီမှာအခုချိန်ကြီးမတွေ့ရဘူးဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့စီအစိုးရတက်လာပြီးတဲ့နောက်ပိုင်းပေါ့အဲ့ဒီချိန်မှာဘာဖြစ်လဲဆိုတော့အရင်တုန်းကလုတ်ခဲ့တဲ့စီမံကိန်းတွေကိုစီစစ်မယ်ဆိုပြီးလုတ်ပါတယ်ဆိုတော့လုတ်တဲ့ခါကျတော့အဲ့တော့စီမံကိန်းကြီးအလုံးကရပ်သွားတယ်နောက်တစ်ခါကျတော့အဲ့ဒီနဲ့ပတ်သက်တဲ့ budget ကလည်းရပ်သွားတယ်အဲ့တော့တိုင်းပြည်ထဲမှာငွေလှည့်လည်မှုကလည်းတစုံတရာရပ်သွားတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့နိုင်ငံသားယင်းနှိမ့်နှံမှုကော်မရှင်ပေါ့ MIC ပေါ့နော်ဆိုတော့ MIC ကိုလည်းဖွဲ့တာကရက်60ပြီးတော့မှ MIC ကိုဖွဲ့နိုင်တယ်ဖွဲ့နိုင်တဲ့အခါကျတော့အဲ့တော့လုပ်ငန်းတွေကလည်းရပ်တယ်ပေါ့နိုင်ငံသားယင်းနှိမ့်နှံမှုကဝင်ငွေတွေလည်းဘာကော်မလဲတစုံတရာနည်းပါတယ်
လက်ရှိမှာပေါ့ဒီအစိုးရတက်နေတဲ့အနေနဲ့ပေါ့ဒီရက်တရာအတွင်းသူတို့ indict အားတိုင်းလုပ်နေတဲ့ကိစ္စကဒီ27ရာစုပြင်လုံကြီးလာကန်ကျင်းပနိုင်ဖို့ပေါ့ဒီတိုင်းသားရေးကိုဦးစားပေးပြီးလုပ်နေတာရှိရပေါ့ပြီးတော့လက်ရှိဒီမြန်မာပြည်ရဲ့ပြည်သူဟိုရင်ဆိုင်ရမယ့်ဒီအစိုးရတက်နေနေရင်ဆိုင်ရမယ့်ပြည်သူမှာဒီရခိုင်ပြည်နယ်ကဒီမွတ်စလင်အတိုင်းဝိုင်းပြည်သူနာအားလည်းရှိနေတယ်ပေါ့အဲ့တော့ဟိုဒီကိစ္စတွေကိုပေါ့ဒီအစိုးရအနေနဲ့ဟိုပြည်ပြည်လဲလဲဖြေရှင်းနိုင်ပါမလားလူများသုံးသပ်လို့ရလဲ
ဆိုတော့အခုချိန်ကြီးကအစိုးရကဒီငြိမ်းချမ်းရေးနဲ့ပြန်လည်ပြင်ပြရေးပေါ့နော်ဆိုတော့ဒါကိုဦးစားပေးမယ်လို့ပြောပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်ကြိုးဆိုပါတယ်ဆိုတော့အဲ့တော့တစ်ဖက်မှာတော့အခု27ရာစုပြင်လုံဆိုပြီးတော့မကြခင်ညီလာခံခေါ်ဖို့ရှိတယ်ပေါ့နော်ဆိုတော့ဘယ်လိုဖြစ်လာမလဲဆိုတော့အတိအကျတော့မပြောနိုင်ပါဘူးဆိုတော့ဒါပေမဲ့လည်းဒီ အစိုးရသေးလက်ထက်မှာပေါ့နော်တိုင်းသားတွေဘက်ကလည်းတချို့ပါခေါမလဲမျှော်လင့်ချက်တွေရှိပါတယ်ဆိုတော့အခုအရင်လက်မှတ်မထိုးတဲ့အဖွဲ့တွေလည်းလက်မှတ်ထိုးလာမယ်လို့တော့ကျွန်တော်မျှော်လင့်ပါတယ်ဆိုတော့ဒါပေမဲ့ဒါကြီးကဒီအစည်းအဝေးတစ်ချိန်လှုပ်လိုက်ုံနဲ့အကုန်လုံးပြည်လဲပြီးတော့ပြီးသွားမှာတော့မဟုတ်ဘူးပေါ့နော်ကျွန်တော်တို့ရှေ့ဆက်ပြီးတော့ဟိုဒီဇိုင်းမှတ်မှတ်ဆက်လုပ်ဖို့လိုမယ်တော့ထင်ပါတယ်